မလေးရှားလေကြောင်းလိုင်းခီးစဉ်အမှတ်18ကိုလွန်ခဲ့တဲ့6နှစ်ကယူကရိန်းရှေ့ဘက်မှာဖြစ်ချမှုပါပါဝင်တယ်လို့ဆွဆွဲပြီးရုရှားကိုနယ်သာလန်အစိုးရကလူ့ကင်ဆိုင်ရာဥရောပတရားရုံးမှာတရားဆွဲဆိုမှာဖြစ်ကြောင်းနယ်သာလန်နိုင်ငံခြားရေးဝန်ကြီးကတောက်ချာနေမှာကြေညာပါတယ်2014ခုနှစ်ဇူလိုင်18ရက်နေ့ကအမ်စတာဒမ်ကနေမလေးရှားနိုင်ငံကွာလာလမ်ပူကိုပြန်တန်းတဲ့လေယာဉ်ကိုရုရှားလိုလာတဲ့ယူကရိန်းတပုံတွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေမှာမြေပြင်ကနေဝင်းဟင်းပြစ်ဒုံးကျည်နဲ့ပြစ်ချခဲ့တာဖြစ်ပါတယ်။လင်းပေါ်လိုက်ပါလာတဲ့အသက်သေဆုံးကသူ298ဦးရဲ့မိသားစုဝင်တချို့ကဒီကိစ္စကိုဥရောပတရားရုံးမှာအမှုဖွင့်တိုင်ကြားထားတာအတွက်အထောက်အကူရစေဖို့အခုလိုလှုံ့ဆော်လိုက်တာပါ။ပြစ်ချခဲ့တဲ့ MH17 မှာလိုက်ပါသူအားလုံးအတွက်တရားမျှတမှုရရှိရေးဟာနယ်သာလန်ဆွေရဲ့ဦးစားပေးလုပ်ငန်းဖြစ်ရှိနေစေမှုအခုလိုလှုံ့ဆော်ရတာဖြစ်ကြောင်းနယ်သာလန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီလင်းပြစ်ချခံရမှုမှာရုရှားပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားအစိုးရကထပ်တလဲလဲညှင်းဆိုထားတာဖြစ်ပါတယ်။အခုလိုနယ်သာလန်ရဲ့မလေးရှားလေယာဉ်နဲ့ပတ်သက်ပြီးထုတ်ပြန်တဲ့တောက်ချန်တဲ့ညင်ညာချက်ဟာရုရှားနဲ့နယ်သာလန်နှစ်နိုင်ငံဆက်ဆံရေးပြတ်ပြားစေတဲ့နောက်တစ်ချက်ဖြစ်ကြောင်းရုရှားနိုင်ငံခြားရေးဌာနပြောခွင့်ရကတုံ့ပြန်ခဲ့ပါတယ်။